အင်းဟိုဖြစ်လုံးလုံးမဲ့မြန်မာအလုပ်သမားတွေစင်ကာပူနိုင်ငံကိုစီးလွတ်နေမှုကိုပိတ်ပင်ထားတာကိုမြန်မာနိုင်ငံကရုတ်သိမ်းလိုက်ပြီလို့စင်ကာပူနိုင်ငံထုတ် The Straits Times သတင်းစာကဖော်ပြပါတယ်။မြန်မာ Times သတင်းစာကိုအကူကားပြီးအလုပ်သမားတွေအပေါ်မတရားအနိုင်ကျင့်နှိပ်စက်မှုကိုကာကွယ်ဖို့ငါးနှစ်ကြာဒီလိုပိတ်ပင်ထားတာကိုမြန်မာနိုင်ငံဘက်ကအဆုံးသတ်ခဲ့ပြီလို့ပြောပါတယ်။အင်းကူအလုပ်သမားတွေကိုစင်ကာပူအပါအဝင်ထိုင်း၊ဟောင်ကောင်နဲ့မကာဝူကိုသွားမှာကိုပိတ်ပင်ထားခဲ့ရတာကလည်းအခုစစ်ဘူးနိုင်ငံသွားမှာကိုပထမဆုံးအချိန်စမ်းသပ်တဲ့အနေနဲ့မြန်မာနိုင်ငံအလုပ်သမားဝန်ကြီးဌာနကပြန်လည်ခွင့်ပြုပေးခဲ့တယ်လို့မြန်မာပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ကိုကိုးကားပြီးပြောပါတယ်။အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူဦးပီတာညွန့်မောင်ကပိတ်ပင်မှုကိုရုတ်သိမ်းပေမဲ့လည်းအင်ကူပြည်ပအလုပ်ကိုင်နဲ့ပတ်သက်ပြီးစီမင်းစည်းကမ်းတွေနဲ့တင်းတင်းကြပ်ကြပ်ထိန်းထုတ်ထားအောင်မှာဖြစ်တယ်။အရင်ကပိတ်ပင်ထားပေမဲ့လည်းအလုပ်သမားတွေကတရားမဝင်သွားနေစေပါလို့ဆိုပါတယ်။